အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအသုံးစည်းဥပဒေ NDAA မှာမြန်မာနိုင်ငံဆိုင်ရာအချက်အလက်တချို့ထည့်သွင်းပြင်ဆင်ချက်ကိုဒီဇင်ဘာလ29ရက်ကသမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးခဲ့တဲ့အတွက်အတည်ဖြစ်လာပါတယ်။ဒီဥပဒေအရမြန်မာနိုင်ငံနဲ့ပတ်သက်လို့လှုပ်ဆောင်ရမယ့်လှုပ်ထုံးလုံးကြီးအဆင့်အနေနဲ့ဒီဥပဒေရဲ့တည်ရောက်နိုင်မှုတွေအပေါ် Woodrow Wilson Center မှာလူမှုရေးရာမူဝါဒဆိုင်ရာသုတေသီကိုရဲမျိုးဟိတ်နဲ့ USCIS ခေါ်မဟာဗျူဟာနဲ့နိုင်ငံတော်လေ့လာရေးဌာနအာရှရေးရာကျွမ်းကျင်သူမိုက်ကယ်မာတင်တို့ကိုဆက်သွယ်မေးမြန်းပြီးကိုစော်မိုးကျော်တင်ပြထားပါတယ်ဗျာ
။ဒီဇင်ဘာလ29ရက်နေ့ကသမ္မတဘိုင်ဒန်လက်မှတ်ရေးထိုးခဲ့တဲ့ NDAA ဥပဒေပြင်ဆင်ချက်မှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးစာမျက်နှာ5မျက်နှာပါဝင်ပါတယ်။ NDAA ဥပဒေဟာ1962ခုနှစ်ကပြဋ္ဌာန်းခဲ့တဲ့အမေရိကန်ကာကွယ်ရေးအသုံးစရိတ်ဆိုင်ရာဥပဒေဖြစ်ပြီးစာမျက်နှာ1000ကျော်ရှိပါတယ်။ဒီဥပဒေကိုနှစ်စဉ်ဆွေးနွေးပြင်ဆင်သတ်မှတ်တာတွေလုပ်လို့ရှိပါတယ်။ဒီဇင်ဘာ29ရက်နေ့ကအတည်ပြုခဲ့တဲ့ပြင်ဆင်ချက်တွေအရအမေရိကန်အစိုးရတာဝန်ရှိသူတွေအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးလှုပ်ဆောင်နေတာကိုသက်ဆိုင်ရာလွှတ်တော်ကော်မတီတွေမှာတင်ပြအစီရင်ခံမှာဖြစ်တဲ့အကြောင်းဒီပြင်ဆင်ချက်နဲ့ပတ်သက်ပြီးကိုရဲမင်းဟိန်းကရှင်းပြခဲ့ပါတယ်။ NDAA ဥပဒေပြင်ဆင်ချက်အတည်ပြုလိုက်တဲ့အပေါ်မြန်မာအရေးနဲ့ပတ်သက်လို့မျှော်လင့်ချက်တွေလည်းဖြစ်လာပါတယ်။ဒါကြောင့်ဒီပြင်ဆင်ချက်နဲ့ပတ်သက်ပြီးလှုပ်ဆောင်ရမယ့်အဆင့်တွေကိုသူတည်တည်ကိုရမ်းမင်းဟိန်းကိုမေးကြည့်ခဲ့ပါတယ်။ဟုတ်ကဲ့အဲ့တော့ကကညှော်လင့်ချက်တွေရှိုဖြစ်လာတယ်လေ။တချို့ကလည်းဒီ NDAA ပြဋ္ဌာန်းလိုက်တဲ့အတွက်ကြောင့်ဒီ NUG ကိုဒီအမေရိကန်အစိုးရကအထူးမှပြုတော့မယ်ဆိုတာမျိုးတွေထီထင်လာတာရှိတယ်လေ။အဲ့တော့ဒီ bill နဲ့ပတ်သက်ပြီးတော့အခုတင်ပြခွင့်လွတ်တော်မှာမြန်မာနိုင်ငံဆိုင်ရာကိစ္စတွေကိုတင်ပြခွင့်ရတယ်လို့ပဲကျွန်တော်တို့ပထမအဆင့်မှာအကြံဉာဏ်နားလည်ထားတယ်လေ
။ဒါတော့
အဲ့ဒါဟုတ်ပါသလား။အဲ့တော့ဒီခုနပြောသလိုပေါ့အများမျှော်လင့်သလိုဒီအတိမတ်ပြူရေးတွေဘာတွေဖြစ်လာမလားဘလို့အသက်ရောက်မှုမျိုးရှိနိုင်လဲ
။အဲ့တော့အဲ့လိုမျိုးတင်ပြတဲ့အခါမှာအဓိကအချက်လေးချက်ပါမယ်လို့ဥပဒေမှာပြဋ္ဌာန်းထားတယ်ပေါ့။ကျွန်တော်တို့ပထမဆုံးတစ်ချက်ကတော့မြန်မာနိုင်ငံမှာအနေပတ်သက်ပြီးတော့အမေရိကန်နိုင်ငံရဲ့မူဝါဒနဲ့လုံခြုံရေးဆိုင်ရာကျွန်တော်တို့ရည်ရွယ်ချက်ပေါ့ဒုတိယတစ်ချက်ကတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရအဖွဲ့ကနေပြီးတော့စောင့်ရွက်နေတဲ့အချက်အလက်တွေသတင်းအချက်အလက်တွေကိုထည့်သွင်းဖော်ပြရမယ်လို့ပါအဲ့တော့အဲ့ဒီသတင်းအချက်အလက်တွေမှာဘာပါလဲဆိုတော့အဓိကအဲ့ဒီလိုမျိုးစောင့်ရွက်တဲ့အမေရိကန်အစိုးရစောင့်ရွက်နေတဲ့အချက်တွေကြီးနံပါတ်1တစ်ချက် NUG CDN နဲ့ဒီဒီမိုကရေစီကိုထောက်ခံပေးနေတဲ့အဖွဲ့အစည်းတွေကိုကျွန်တော်တို့ထောက်ပံ့ပေးတာဖြစ်ရမယ်တရားဝင်မှုဖြစ်အောင်လုပ်ပေးတာဖြစ်ရမယ်ဆိုတဲ့အချက်ပါလာတာတွေ့ရတယ်။SAC ပေါ့စကားဆနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တရားဝင်မှုမပေးတဲ့ဟာစကားဆကိုအရင်မြစ်တည်းကျွန်တော်တို့မပေးတဲ့ဟာမျိုးဖြစ်ကိုဖြစ်ရမယ်ဆိုပြီးတော့သူကအဲ့ဒါမျိုးပါလာတယ်ပေါ့။နောက်တတိယတစ်ချက်ကတော့လက်ရှိအမေရိကန်ဆိုရအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးအထောက်ပံ့နေပေးနေလဲဆိုတဲ့ဟာကို update ပေးတာမျိုးဖြစ်ရမယ်။နောက်တစ်ချက်ကတော့တရုတ်နဲ့ရုရှားရဲ့မြန်မာနိုင်ငံမှာမဟာဗျူဟာအကျိုးစီးပွားတွေကဘာတွေရှိလဲဆိုတဲ့အချက်ကိုကျွန်တော်တို့ဖော်ပြတာမျိုးဖြစ်ရမယ်လို့ပါပါတယ်ဒုတိယအချက်ဖြစ်တဲ့အမေရိကန်အစိုးရကမြန်မာနိုင်ငံနဲ့ပတ်သက်ပြီးဆောင်ရွက်နေတဲ့အချက်လက်တွေကိုဖော်ပြတဲ့နေရာမှာ NUG CDN နဲ့တခြားဒီမိုကရေစီကိုထောက်ခံပေးနေတဲ့အဖွဲ့တွေကိုတရားဝင်ဖြစ်အောင်အားပေးထောက်ခံတာမျိုးဖြစ်ရမယ်ဆိုတဲ့အချက်ပေါ်မှာမူတည်ပြီးတော့တော်တော်များများကတော့ဒါ NUG ကိုအတိမတ်ပြုတဲ့ bill ဖြစ်တယ်ဆိုတဲ့ဟာမျိုးပြောတာမျိုးလို့ကျွန်တော်တို့မြင်ပါတယ
် NDAA ပြင်ဆင်ချက်ကိုအတည်ပြုလိုက်တဲ့အတွက်ဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါသလဲအများမျှော်လင့်သလို NUG အစိုးရကိုတရားဝင်အတိအမှတ်ပြုတာမျိုးဖြစ်လာနိုင်မှာသလား CSIS ကပညာရှင် Michael Martin ကိုမေးကြည့်ပါတယ
် The NDAA as passed and signed into law by President Biden does not formally recognize the NUG as a legitimate government
သမ္မတဂျိုးဘိုင်ဒန်နိုင်ငံတော်ပြီးအတည်ဖြစ်လာတဲ့ဒီ NDAA ပြင်ဆင်ချက်ဟာ NUG ကိုတရားဝင်အစိုးရအဖြစ်တရားဝင်သတ်မှတ်တာမျိုးမပါဝင်ပါဘူးဒီလိုပဲ NUG ကိုတရားဝင်အစိုးရအဖြစ်အတိမတ်ပြုအောင်လှုပ်ဆောင်မှုပြဋ္ဌာန်းတာလည်းမဟုတ်ပါဘူး။ဒီဥပဒေဟာသမ္မတဘိုင်ဒန်အစိုးရအနေနဲ့ NUG နဲ့မကပဲ CDM လှုပ်ဆောင်နေသူတွေအပါအဝင်ဒီမိုကရေစီရရှိရေးလှုပ်ဆောင်နေတဲ့အဖွဲ့တွေကိုအတိမတ်ပြုပြီးဘလို့ကူညီလှုပ်ဆောင်ပေးနေတဲ့ဆိုတာတွေကိုလွှတ်တော်မှအစီရင်ခံတင်ပြဖို့အတွက်ပြဋ္ဌာန်းတဲ့ဥပဒေပဲဖြစ်ပါတယ်။ NUG ရဲ့တရားဝင်မှုအဆင့်အတန်းနဲ့ပတ်သက်လို့ကတော့သမ္မတဘိုင်ဒန်အစိုးရဆုံးဖြတ်ချက်အတိုင်းသာဖြစ်ပြီးဒီဥပဒေအရလွတ်တော်ကနေအစိုးရရဲ့ဆုံးဖြတ်ချက်ကိုဘာမှအပြောင်းလဲဖြစ်စေမှာမဟုတ်ပါဘူး။အဓိကကတော့မြန်မာပြည်နဲ့ပတ်သက်လို့လှုပ်ဆောင်နေရတွေကိုလွတ်တော်မှာတင်ပြအစီရင်ခံမှုပဲဒီဥပဒေကပြဋ္ဌာန်းထားတာပါ
။ဒီ NDAA ဥပဒေပြင်ဆင်မှုဟာမြန်မာနိုင်ငံဆိုင်ရာအမေရိကန်မူဝါဒမှာထူးခြားတဲ့တိုးတက်ပြောင်းလဲမှုတရားလို့ထင်ပါသလား။လက်ရှိမြန်မာနိုင်ငံအတွက်ထပ်မံဆောင်ရွက်နေတဲ့ အမေရိကန်ရဲ့မူဝါဒတွေဟာလုံလောက်မှုရှိတယ်လို့ထင်ပါသလားလို့မိုက်ကယ်မာတင်ကိုမေးကြည့်ခဲ့ပါတယ
် This is not really a significant move in any particular direction. There are elements that are positive.
ဒီဥပဒေပြဋ္ဌာန်းလိုက်တဲ့အတွက်ထူးထူးခြားခြားကြောင်းလဲမှုတွေမဖြစ်နိုင်ပါဘူး။ဒါဟာအပြုသဘောဆောင်တဲ့လုံဆောင်မှုတစ်ခုသာဖြစ်ပါတယ်။ဥပမာလွှတ်တော်မှာအစီရင်ခံတင်ပြဖို့ပြဋ္ဌာန်းတာဒီအတွက်တော့အထောက်အကူဖြစ်ပါတယ်။ဒါပေမဲ့အခုချိန်အထိမြန်မာနိုင်ငံနဲ့ပတ်သက်လို့သမ္မတဘိုင်ဒန်အဆိုရအနေနဲ့သူတို့သဘောနဲ့သူတို့ဆုံးဖြတ်လုံဆောင်နေရတာဖြစ်ပါတယ်။ဒီပြဋ္ဌာန်းချက်တွေကပုံမှန်ကွဲ9114အရလွှတ်တော်ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ American အဆိုရမူဝါဒတွေမှာလုံးစေဂျင်နာမျိုးတွေရှိရင်လဲပြဋ္ဌာန်းပေးနိုင်ပေမဲ့ဒါတွေကိုသမ္မတဘိုင်ဒန်အဆိုရအနေနဲ့အတိအကျလိုက်နာလုံဆောင်ရမယ်ဆိုတာမျိုးမဟုတ်ပဲမလိုက်နာလဲနေလို့ရတဲ့ပြဋ္ဌာန်းချက်တွေပဲဖြစ်ပါတယ်
။အဓိကဆိုရမည်တဲ့အချက်ကတော့သမ္မတဘိုင်ဒန်အဆိုရထဲမှာအခုချိန်အထိမြန်မာနိုင်ငံနဲ့ပတ်သက်တဲ့မူဝါဒတွေကိုတာဝန်ခံပြီးညှိနှိုင်းဆောင်ရွက်ပေးမဲ့သူတဦးတယောက်ကိုမူဝါဒဆိုင်ရာညှိနှိုင်းရေးမှူးအဖြစ်တိတိကျကျတာဝန်ပေးထားတာမရှိသေးပါဘူး။ဒီအချက်ကိုသူ့အနေနဲ့စိုးရိမ်ပူပန်မိပါတယ်လို့မိုက်ကယ်မာတင်ကပြောဆိုသွားခဲ့ပါတယ်ခင်ဗျာ။